ဒီခိုင်ပြည်နယ်ပုံနှံကျုံမြို့နယ်ထဲမြေမြုပ်မိုင်းလင်းမီလို့အမျိုးသမီးတူဦးသိဆုံးပြီးနှုတ်ဦးသိခိုက်တန်ရာရတဲ့ကြောင်းတင်ဆက်ပေးမှာပါကျွန်တော်နိုင်ကွင်းအိမ်ပါစစ်ရေးပဋိပက္ခတွေဖြစ်ပွားနေတဲ့ပုံနှံကျုံမြို့နယ်မှာဗန်ဖိုးရွာသူဆုံးဦးမနေ့ကတောက်ကြန်နေမွန်လွယ်ပိုင်းမှာဘုံပေါက်ကွဲမှုကြောင့်တေဆုံးတန်ရာရရှိမှုတွေရှိခဲ့တယ်လို့ဗန်ဖိုးရွာသာဦးမောင်ဖြ
ဟိုမင်းကပြပကြတဲ့နေရာဟောင်းနေမှာလေဒီထဲမှာလူပုတောင်တန်
းမိုင်းပောက်ခွဲတဲ့နေရာအရင်ကမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအဖွဲ့တို့တိုက်ပွဲမကြာခဏဖြစ်ပွားနေတဲ့နေရာဖြစ်ပြီးဘယ်ဖွဲ့ထောင်ထားတဲ့မိုင်းဆိုတာကိုတော့မသိရှိဘူးလို့ဒေသခံတွေကပြောပါတယ်မိုင်းပောက်ခွဲမှုကြောင့်တိတ်ဆုံးတန်ရရတဲ့မျိုးရမီ၃ဦးဟာမျိုးလူမျိုးတွေဖြစ်ပြီးတော့မြစ်ရှာသွားရကနေဘုံပေါက်ကွဲလာလို့ရွာသားသူကဆိုပါတယ်
အဲမျိုးလူမျိုးတွေသူတို့ကကြီးလို့ပါလို့သွားခုတာလေတောင်ပေါ်မှာဆက်ပြီးတော့အဲ့မှာမတော်တဆတရားထောင်ထားမှမသိဘူးမိုင်းမျိုးမိုင်းကတော်တဆနင်းပြီးတော့လို့ဒီမှာပောက်ခွဲသွားလို့အဲ့တောင်မလေးပြေတယ်နောက်နေရာကတော့တန်ရရဒီကလေးမလေးကအနေဦးကိုလှုပ်ကြည့်နေတယ်လေကလေးလို့ပြောရပါပဲသူဆုံးတော့လေသူ့ဘော်မိကွန်နေရတယ်သူ့အမေကဒုက္ခရောက်မှာပေါ့နော်
တေဆုံးသူမျိုးလမီမဆန်ဆန်အေးအသက်19နှစ်ကိုတော့ဒီနေ့မှတကြုံမှဖြစ်ပြီးတန်ရရသူနှူးကတော့အိမ်မှာပဲစေကူးစနေရပါတယ်ရခိုင်ပြည်နယ်တွင်းမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအဖွဲ့တို့စီရေးသိမ်းမှနေတဲ့ဖြစ်စဉ်တွင်နှစ်ဖက်တပ်တွေကနေမြေမြုပ်မိုင်းအုံပြုမှုတွေကြောင့်အရသားတွေထိခိုက်မှုရှိနေတယ်လို့ရခိုင်တိုင်းသားမျိုးနွယ်များစီယုံသွင်းမှုကိုစစောသုံးကပြောပါတယ်
ကျွန်တော်သိရင်လည်းတော့ပြည်သူတွေသူက30ဦးရှိပါပြီ။တရားရည်သူကကြတော့64ဦးရှိပါပြီ။ကျင်းမလို့ပေးဖြစ်ပြီးအတန်းတမ်းတိုင်းနေပေးဖြစ်ပြီးဒီမီမိုးမိုင်းကိုတုံးနေကြတယ်။တုံးနေခါမှလည်းပဲအစီအချင်းလေးဆိုပေါ့နော်။ဒီအရဲသားတွေကိုဆက်ဆံထားပြီးတော့မှလုံတဲ့ပုံစံမျိုးလေးတွေတော့လုပ်နေတာပေါ့။အခုကြတော့ဗျာသူတို့ကစီးရီမင်းရှဲတွေကိုပဲတပည့်ရသူကိုထိခိုက်နေရဖို့အတွက်ကိုဒီအရဲသားတွေကိုထိခိုက်စေတဲ့တဖို့ဖြစ်နေတာပေါ့
။ရခိုင်ပြည်နယ်အတွင်းနှစ်နှစ်နီးပါးကြာမြင့်တဲ့စီးရီပြည်ပခဖြစ်စဉ်တွင်မှအကြသားတွေပေါ်ပြစ်မှတ်ထားတိုက်ကိုက်မှုတွေရှိနေသလိုစီးရီဖြစ်စဉ်တွင်အရသား2,000ကျော်အိုးအိမ်ဆုတ်ခွာနေရကနေစိမ်းရှောင်နေရတယ်လို့ရခိုင်တိုင်းသားမျိုးနွယ်များစီယုံကနေစီရင်ပြုစုထုတ်ပြန်ထားပါတယ်ခင်ဗျာကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်